မြန်မာစစ်တပ်ကိုအင်ဒိုနီးရှားလူနိုင်ငံရေးမှဝင်မပါတဲ့စစ်တပ်ဖြစ်စေခြင်းလေလို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကဒီကနေ့ပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာစစ်တပ်ဟာပြည်သူတွေမျက်နှာကြည့်ပြီးတော့ပြည်သူတပ်မတော်ဖြစ်ဖို့1998ခုနှစ်မှာနိုင်ငံရေးကနေဆန္ဒအလျောက်နှုတ်ထွက်ပေးခဲ့တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူဗီယာနိုကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La အာရှပစိဖိတ်လုံခြုံရေးဆွေးနွေးပွဲမှာဒီကနေ့ညနေပိုင်းကပြောသွားတာပါ။ဒါပြင်အာဆီယံအနေနဲ့မြန်မာနိုင်ငံမှာအာဏာရှင်စနစ်အုပ်ချုပ်ရေးကိုလက်မခံပဲဘူးဆိုတာနဲ့မြန်မာပြည်သူတွေအပေါ်မှာတည်ကြည်တဲ့အထိစစ်တပ်ကအကြမ်းဖက်လုပ်ရက်တွေဟာလုပ်ရက်တွေလုပ်နေတာထင်ရှားတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောထားပါတယ်လို့ဝန်ကြီးပရာဘိုဝိုဆူဗီယာနိုကဒေတာရင်းတင်မာမှုဖြစ်ရှင်းရေးခေါင်းစဉ်နဲ့ဆွေးနွေးပွဲမှာပြောသွားခဲ့ပါတယ်။လက်ရှိအင်ဒိုနီးရှားမတိုင်ခင်ကမ္ဘောဒီးယားနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကာလာဒဲကလည်းမြန်မာစစ်တပ်ခေါင်းဆောင်တွေကို ADMM ခေါ်အာဆီယံကာကွယ်ရေးဝန်ကြီးဆိုင်ရာအစည်းအဝေးတွေကိုပေးမတက်ခဲ့ပါဘူးလို့ဝန်ကြီးပရာဘိုဝိုဆူဗီယာနိုကပြောခဲ့ပါတယ်။အာဆီယံအနေနဲ့မြန်မာစစ်အုပ်စုနဲ့ထိတွေ့ဆက်ဆံနေပြီးတိုက်ခိုက်မှုတွေရပ်ပြီးပဋိပက္ခတွေလျှော့ချဖို့ဒီမိုကရေစီနည်းကြအဖြေရှာနိုင်ဖို့အတက်နိုင်ဆုံးကြိုးစားနေပါတယ်လို့ဝန်ကြီးပရာဘိုဝိုဆူဗီယာနိုကပြောသွားပါတယ်။ဒေတာရဲတင်မာမှုဖြေရှင်းရေးခေါင်းစဉ်အောက်မှာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီကျောင်ဆောက်ကနောက်ကိုရီးယားနဲ့တင်မာမှုပြဿနာဖြေရှင်းရေးဆွေးနွေးခဲ့သလိုဥရောပကော်မရှင်ဒီဥက္ကဋ္ဌဂျိုးဆပ်ဘရောဖွန်တဲလက်စ်ကလည်းယူကရိန်းရုရှားစစ်ပွဲအဖြေရှာနိုင်ရေးအကြောင်းကိုဆွေးနွေးခဲ့ပါသေးတယ်ခင်ဗျာ။